Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်နိုဝင်ဘာလတရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့ပထမနာရီဝတ်မှာလိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်မကတော့ဆုမြတ်မပါရှင်အမေရိကန်သမ္မတဘော်တရားစွဲနိုင်ရေးလုပ်ငန်းစဉ်တွေလူသိရှင်ကြားလုပ်နိုင်မဲ့အဆိုကိုအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတနဲ့အင်ဂျီရောကဝေဖန်တုံ့ပြန်လိုက်ပါတယ်ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းနှားဆင်ရမယ့်သတင်းလွှာလေးထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအာဆီယံအရှိတောင်အာရှနိုင်ငံများအတင်းထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့ထွက်ခွာသွားပြီးဖြစ်ပြီးအဓိကဘာတွေဆွေးနွေးကြဖို့ရှိပါသလဲ
There will be regional issues focusing perhaps on the South China Sea, the Korean Peninsula situation in Rakhine, of course counterterrorism.
ရခိုင်ပြည်နယ်ပါဝင်ဒေသတွင်ပြဿနာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးကြဖို့ရှိတဲ့အကြောင်းအရှင်ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပြောပြချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲ့ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲသတင်းတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေဘင်္ဂလားဒေ့ရှ်ဘက်ကနေမိမိစံသားလျောက်ပြန်လာသူဒုက္ခသည်တွေဟာအခုနောက်ဆုံး19ယောက်နဲ့ဆိုစုစုပေါင်း400ကျော်ရှိသွားပြီဆိုတဲ့အကြောင်းနဲ့အတူဟိုင်းဂျီကျွန်းပင်လက်ကန်လွန်ပင်လက်ပြမှာပိုက်ရှင်မဲ့မူရစ်စိတ်ကြစေတွေသိသိရမိတဲ့သတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီလို့ရဟာအမေရိကန်သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ရှာတဲ့လုပ်ရည်ကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းတွေဟာမမျှတဘူး၊ဖွဲ့စည်းပုံနဲ့မညီဘူး။အမေရိကန်အခြေခံမူတွေနဲ့မကိုက်ညီဘူးလို့အင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းအောင်သမ္မတကယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ3ခုကအစိုးရတာဝန်ရှိသူတွေစံတမန်တွေကိုတကပိတ်မေးမြန်းခဲ့ပြီးသတင်းပတ်ပိုင်းအကြမှာပဲဂျာတာရင်းတွေကတော့လူသိရှင်ကြားစုံစမ်းမှုတွေလုပ်နိုင်ဖို့မဲခွဲအတည်ပြုခဲ့တာပါအမေရိကန်သမ္မတရဲ့လောက်ရဟာလွှတ်တော်အမတ်တွေတစ္ဆာပြုထားတဲ့ဂတိကဝတ်တွေကိုမထိခိုက်ဘူးဆိုရင်သမ္မတပေါ်တရားစွဲစရာဘာအကြောင်းမှမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ် Republican အမတ်တွေကတော့ Republican သမ္မတပေါ်တရားစွဲနိုင်ရေးမဲခွဲဆုံးဖြတ်ဖို့ပြောခဲ့ကြတာပါအောက်လွှတ်တော်ကော်မတီတွေမှာဒီကိစ္စမေးမြန်းမှုတွေကိုလည်းအတူအယောင်ကြားနာမှုတွေဖြစ်တယ်လို့တိုက်ခိုက်ပြောဆိုခဲ့ကြပါတယ်။ဂျာတာဘရီနေတုန်းကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်အရကြားနာပွဲတွေကိုလူသိရှင်ကြားလှုပ်လို့ရတော့မှာဖြစ်တယ်လို့ထောက်လန်းရေးကော်မတီရဲ့စုံစမ်းတွေးရှိချက်တွေကိုအစိုးရခန်းစာထုတ်ပြန်ပြီးဘာဆက်လုပ်တဲ့လဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီကိုအကြံပြုရမှာဖြစ်ပါတယ်။တရားရေးကော်မတီအနေနဲ့သမ္မတကိုဘယ်လိုပုံမှန်မျိုးနဲ့တရားစွဲမှာလဲဆိုတာကိုဆုံးဖြတ်ပေးရမှာပါ။တရားစွဲမဲ့ပုံမှန်တွေကိုအောက်လွှတ်တော်မှာထောက်ခံမဲ့အများနဲ့အတည်ပြုနိုင်ခဲ့ရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေလုပ်မှာဖြစ်ပါတယ်။တမရကိုယာရုကနေဖယ်ရှားတရားစွဲနိုင်မှုအတွက်ကတော့အထက်လွှတ်တော်မှာထောက်ခံမဲ့၃ပုံ၂ပုံလိုအပ်ပါတယ်ရှင
်။ IS Islamic အစိုးရအဖွဲ့ကခေါင်းဆောင်တစ်ကိုရွေးချယ်လိုက်ပါပြီ။ခေါင်းဆောင်တစ်ဖြစ်အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှီကိုရွေးချယ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖတ်ပြသွားတဲ့အတန်းကိုသူတို့ရဲ့အာမတ်သတင်းဌာနကဂျာတာရီနေမှာထုတ်လွှင့်ခဲ့ပါတယ်။IS Islamic အဖွဲ့ကိုအပိထောက်ခံသူတွေကလည်းခေါင်းဆောင်တစ်ပေါ်တစ္ဆာခံကြောင်းလူမှုကွန်ရက်တွေကနေပြောဆိုလှုံ့ဆော်လာကြပါတယ်။ဒီခေါင်းဆောင်တစ်အစ်စ်မှန်ဘသူဘဝဖြစ်တယ်ဆိုတာကိုတော့လောလောဆယ်မှာသိရအောင်မှမဟုတ်ပါဘူး။ပြီးခဲ့တဲ့စနေနေ့ကအမေရိကန်ထူးတက်ဖွဲ့ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီနဲ့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအဘူဟာဆမ်အယ်မူဟာဂျီရိုဒီတေဆုံးသွားတယ်ဆိုတာကိုဒီကြေညာချက်ကအတည်ပြုပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။တူရကီနိုင်ငံနယ်စပ်အနီးဆီးရီးယားနိုင်ငံတဲကဒီအစ်တလီပြည်နယ်ထဲမှာရှိတဲ့သူ့ရဲ့နေခြံဝန်းတဲ့ကိုအမေရိကန်ထူးတက်ဖွဲ့ဝင်တွေဝင်စီးတဲ့အချိန်မှာပဲကလင်းငယ်နှစ်ယောက်နဲ့အတူမြောက်နိုင်ငံတဲဝင်ပြေးခဲ့တဲ့အယ်ဘတ်ဒါရီကသူ့ကိုယ်သူအသေးခံဘုံခွဲတော့တာလို့အမေရိကန်တာဝန်ရှိသူတွေကကြာသပတေးကထုတ်ပြန်ထားပါတယ်ဒီကြာသပတေးက IS2 ရဲ့ကြေညာချက်မှာတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူအစ်စ်ဖြစ်တဲ့အဘူဟမ်ဇာအယ်ကူရက်စ်ကဒီအမေရိကန်နေသိပ်ပြီးဝမ်းသာအားရဖြစ်မနေဖို့တတိပေးသွားခဲ့ပါတယ်ဘဒါရီတေဆုံးသွားတဲ့အတွက် IS အဖွဲ့မှ ာအားနည်းတော့မှာမဟုတ်ဘူးလို့လည်းကျွမ်းကျင်သူတို့ကယုံကြည်နေကြပါတယ်ခင်ဗျာ
။ Syria နိုင်ငံအရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေကြပါတယ်။ Syria နယ်စပ်ကနေကတ်တနက်ကင်တပ်ဖွဲ့တွေနောက်ဆုတ်ပေးရင်တူရကီရဲ့ထိုးစစ်ဆင်မှုရန်နာထားဖို့တူရကီနဲ့ရုရှားကြားရရှိခဲ့တဲ့သဘောတူညီချက်အရအခုလိုမျိုးပူးတွဲကင်းလှည့်နေကြတာဖြစ်ပါတယ်။တန်ကြာကကားတွေတူရကီဘက်ကနေနယ်စပ်ဖြတ်ပြီးစီးရီးယားတဲကိုဝင်ရောက်ကရုရှားတပ်တွေနဲ့ပူးပေါင်းခဲ့ပါတယ်။စီးရီးယားတဲကအယ်ဒါဘာစီယာဒေသမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ကြာကကားတွေအဝေးထင်းဒရုန်းယာဉ်တွေသွားပြီးတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။စီးရီးယားနိုင်ငံတွေက6မိုင်အထိမြင်ဝင်ပြီးတော့ကာမီရှိမျိုးကလွဲလို့တူရကီစစ်စရေးဆုံးမှာအရှိနဲ့အနောက်နှစ်ပိုင်းခွဲကင်းလဲမယ်လို့သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။တူရကီနဲ့ရုရှားကြားရရှိထားတဲ့သဘောတူညီချက်အရဆီးရီးယားကတ်တိုက်ခိုက်ရေးသမားတွေအနေနဲ့နယ်စပ်ကနေ19မိုင်အထိနောက်ဆုတ်ပေးရမှာဖြစ်ပါတယ်။ရုရှားကတော့အလုံးနောက်ဆုတ်သွားပြီလို့ဆိုပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အမေရိကန်တပ်တွေဆီးရီးယားမြောက်ပိုင်းကနေရုတ်သိမ်းသွားခဲ့ပြီးတဲ့နောက်တူရကီတပ်တွေနယ်စပ်ကတ်တပ်ဖွဲ့ဝင်တွေအပေါ်အောက်တိုဘာ9ရက်ကစတင်တိုက်ခိုက်ခဲ့တာပါ။American တပ်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ SDF Syria ကတပ်ဖွဲ့တွေထဲမှာတူရကီခွဲထွက်ရေးသဘုံဖွဲ့ပါတယ်လို့ဆိုပြီးတူရကီကဝင်ရောက်တိုက်ခိုက်ပြီးနယ်စပ်တစ်လျှောက်85မိုင်လောက်ရှိတဲ့နယ်မြေတွေကိုသိမ်းပိုက်ခဲ့ပါတယ်။တူရကီရဲ့ဝင်ရောက်တိုက်ခိုက်မှုကိုရပ်အောင်လို့ Syria အစိုးရရဲ့မဟာမိတ်ရုရှားနိုင်ငံကကြားဝင်ပြီးတူရကီနဲ့သဘောတူညီမှုယူခဲ့တာဖြစ်ပါတယ်။
အီရန်ဝန်ကြီးချုပ်အဒယ်အဗဒယ်မာဒီနီယာမှာအစားထိုးဖို့အတွက်တင့်တော်တဲ့သူတယောက်ကိုရှာတွေ့ရတဲ့တပြိုင်တည်းရွေးကောက်ပွဲကိုကျင်းပသွားမယ်လို့အီရန်သမ္မတဘာဟမ်ဆလာကသတိပေးလိုက်ပါတယ်။သမ္မတကအဲ့လိုကတိပေးခဲ့ပေမဲ့လည်းအီရန်နိုင်ငံထဲမှာနေစဉ်ဆန္ဒပြတဲ့သူတွေဆန္ဒပြတာကိုရက်အောင်တော့သူလုံနိုင်ခဲ့ပုံတော့မရခဲ့ပါဘူး။အီရန်နိုင်ငံကအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြမ်းဖက်တာတွေအထိဖြစ်လာနေပြီးတော့အောက်တိုဘာလအတွင်းဖြစ်ခဲ့တဲ့ဒီမတူညီတဲ့ဒီဆန္ဒပြမှုနှစ်ခုအတွင်းမှာလူပေါင်း250ကျော်သေဆုံးပြီးတော့ထောင်ထဲချီတန်ရခဲ့ပါတယ်။ဝန်ကြီးချုပ်အနေနဲ့ယာရုကနေနှုတ်ထွက်ဖို့ဆန္ဒရှိနေပြီးနိုင်ငံရေးပါတီတွေအနေနဲ့သူ့နေရာမှာအစားထိုးဖို့တင်းတော်တဲ့သူတယောက်ကိုသဘောတူကြဖို့လိုတယ်လို့လည်းအီရန်သမ္မတဆာလာကရုပ်သံကနေပြောကြားခဲ့ပါတယ်။ပစိပုံအခြေခံဥပဒေဟာကွက်ကြီးကိုရှောင်နိုင်ဖို့အတွက်ရည်ရွယ်ပြီးရေးဆွဲထားတဲ့ဒီရွေးကောက်ပွဲဥပဒေအသေးအရပဲဝန်ကြီးချုပ်အစ်စ်ကိုရွေးချယ်နိုင်မှာဖြစ်ကြောင်းတရားဝင်အုပ်ချုပ်ခွင့်အာဏာဆိုတာလူလူစီကတသက်ပဲလာတာမဟုတ်ဘူးဆိုပြီးတော့သမ္မတဆာလာကပြောပါတယ်ဒါပေမဲ့ဆန္ဒပြတဲ့သူတချို့ကတော့သူတို့အနေနဲ့ဝန်ကြီးချုပ်ကိုပဲမချေမနှက်ဒေါသဖြစ်တာမဟုတ်ပဲအစိုးရတစ်ခုလုံးထွက်ပေးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။၆ဆန်နေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာနှစ်ဖက်နိုဗင်ဘာ2ရက်နေ့စတင်မဲ့35ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲအတွက်လုံခြုံရေးတွေတိုးမြှင့်လှုံ့ဆော်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကျင်းပမဲ့အစအဦးတဝိုက်ရင်းနဲ့စစ်သား 18,000 ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။ဗန်ကောက်မြို့ပြည်နာမှာရှိတဲ့နော်သာဘူရီမြို့ကအဓိကစည်းဝေးပွဲတွေကျင်းပမဲ့အစအဦးတဝိုက်လမ်းတော်တော်များများကိုကြာသာရေးနေတဲ့ကပိတ်ထားပါတယ်။ဝဟင်ကနေရဟယင်တွေကင်းလှည့်နေတဲ့တစ်ချိန်တည်းမှာလုံခြုံရေးတာဝန်ရှိသူတွေအထူးတပ်ဖွဲ့ဝင်တွေကမြေပြင်လုံခြုံရေးဆောင်ရွက်မှုတွေလုပ်နေကြပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကဗန်ကောက်မြို့တော်မှာအာဆီယံဝင်ကြီးအဆင့်စီဝေးပွဲကျင်းပနေစဉ်အသေးစားဘုံးကွက်မှုတွေရှိခဲ့တာကြောင့်ဒီတစ်ခေါက်လုံခြုံရေးကိုအထူးပို့ပြီးတင်းကြပ်နေတာဖြစ်ပါတယ်။အာဆီယံထိပ်သီးစီဝေးပွဲတက်ရောက်မဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့ဗန်ကောက်မြို့တော်ကိုဒီကနေ့ရောက်ရှိသွားပါပြီ။အခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာတောင်တရုတ်ပင်လယ်ကိစ္စ၊ကိုရီးယားကျွန်းဆွယ်ကိစ္စ၊အကြမ်းဖက်မှုတံပြန်ရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကိစ္စတွေကိုဆွေးနွေးမယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါရယ်။အာဆီယံဆက်ဆက်ထိပ်သီးစည်းဝေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မတက်ဖဲအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကဆေးလွတ်ဖို့စီစဉ်ထားတာကြောင့်တရုတ်ရဲ့လွှမ်းမိုးမှုကိုစိုးရိမ်နေတဲ့အာဆီယံမိတ်ဖက်နိုင်ငံတွေကတော့စိတ်မသက်မသာဖြစ်နေကြပါတယ်။အမျိုးသားလုံခြုံရေးအကြံပေးအရာရှိ Robert C. O'Brien နဲ့ကုသရောင်းဝယ်ရေးဝန်ကြီး Wilbur Ross တို့ကိုဆေးလွှတ်မယ်လို့အင်ဂျီရောကကြေညာထားပါတယ်
။မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့အေယာမဒုံးကျည်ပစ်စင်အသစ်ကနေတတိယအကြိမ်မြောက်ဆန်းသက်ပစ်လွတ်ခဲ့တယ်လို့ဒီကနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ဒီဒုံးကျည်ပစ်စင်အသစ်ကနေရန်သူတွေရဲ့ပစ်မှတ်တွေကိုရုတ်တရက်တိုက်ခိုက်ဖျက်ဆီးနိုင်တဲ့စွမ်းရည်တွေလည်းပိုကောင်းတယ်လို့မြောက်ကိုရီးယားဘက်ကဆိုပါတယ်။နောင်ကိုရီးယားနဲ့ဂျပန်စစ်တပ်တွေကမြောက်ကိုရီးယားနိုင်ငံရဲ့အမျိုးတော်နာကနေပြစ်လွတ်လိုက်တဲ့ပယ်ထိန်ဒုံးကျည်20ဟာမ မြောက်ကိုရီးယားနိုင်ငံအရှိဘက်ပင်လယ်ထဲကမိုင်းနီယာလောက်အကွာကိုကျသွားတယ်လို့စုံစမ်းထောက်လှမ်းရရှိခဲ့တယ်ဆိုပြီးပြောပြီးတဲ့အကြာမှာမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီကလည်းဒီဒုံးကျည်စမ်းသပ်ပစ်လွတ်မှုကိုအတည်ပြုခဲ့တာဖြစ်ပါတယ်အခုလိုနောက်ဆုံးဒုံးကျည်စမ်းသပ်ပစ်လွတ်မှုကအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဆွေးနွေးမှုတွေတိုးတက်မှုမရှိဘဲရပ်တန့်နေတာကိုဖိအားပေးတဲ့အနေနဲ့လှုံ့ဆော်တာဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကယူဆနေကြပါတယ်ခင်ဗျာ
ဟောင်ကောင်မှာအုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်နဲ့တခြားတာဝန်ရှိသူတွေခန့်အပ်အစားထိုးတဲ့ပုံစံကိုတရုတ်ကပိုတိုးတက်အောင်လုပ်သွားမယ်လို့တရုတ်တာဝန်ရှိသူတယောက်ကဒီကနေ့ပြောကြားလိုက်ပါတယ်အမျိုးသားလုံခြုံရေးကိုကာကွယ်နိုင်ဖို့ဟောင်ကောင်ရဲ့ဥပဒေစနစ်တိုးတက်အောင်ဆောင်ရွက်သွားမယ်လို့တရုတ်ကွန်မြူနတီပါတီတာဝန်ရှိသူတွေကဒီတစ်ပတ်ထဲမှာဆုံးဖြတ်ခဲ့ကြကြောင်းဟောင်ကောင်မကာအိုနဲ့အခြေခံဥပဒေကော်မရှင်ညွှန်ကြားရေးမှူးရှန်ချန်ရောင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခွဲထွက်ရေးအားပေးတဲ့လုံရက်တွေအမျိုးသားလုံခြုံရေးကိုထိခိုက်စေတဲ့လုံရက်တွေကိုတရုတ်အစိုးရကလုံးဝလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်နဲ့မကာအိုတို့မှနိုင်ငံခြားအစိုးရတွေဝင်ဆွဲဖက်တာနဲ့ခွဲထွက်ရေးနိုင်ငံတော်ပုံကန်ရေးလုံရက်တွေလုပ်နေတာတွေကနေပြီးတော့အပြည့်အဝကာကွယ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့ထိန်းချုပ်မှုတွေပိုများလာပြီးလွတ်လပ်ခွင့်တွေဆုံးရှုံးလာပြီလို့ဆိုပြီးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာ၅လရှိနေချိန်မှာအခုလိုမျိုးရှန်ချောင်ရောက်ကပြောကြားခဲ့တာဖြစ်ပါတယ
်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာချမ်းမာရီကိုအနေနဲ့ဖြစ်နိုင်တဲ့ပုံမုံတွေလူထဲမှာပြည့်နေတဲ့အတွက်လာမယ့်အင်္ဂါနေ့နိုဘာလ၅ရက်နေ့အထိကျောင်းတွေကိုပိတ်ထားဖို့အာဏာပိုင်တွေကကြေညာပြီးကျောင်းတွေမှာလည်းနှာခေါင်းစည်းတွေလိုက်လံဝင်ကနေပါတယ်။ဘဝဉာဏ်ဉာဏ်မှုကာကွယ်ထိန်းချုပ်ရေး EPC အဖွဲ့ကလည်းအများပြည်သူချမ်းမာရီအရေးပေါ်အခြေအနေကြားရောက်နေပြီလို့ကြေညာခဲ့ပါတယ်။လူရေတန်း20လောက်ရှိတဲ့မြို့တော်မှာဒီတစ်ပတ်ထဲမိခိုးရောင်ညဉ့်ဉန်းလေးတွေဖုံးလွှမ်းနေပြီးတော့လေတုရေသွေးကလည်းဇန်နဝါရီလတည်းကဆိုရင်အစိုးဆုံးအဆင့်ကိုရောက်နေပါတယ်။အိန္ဒိယတရားရုံးချုပ်ကလုတ်ပိုင်ခွင့်ပေးထားတဲ့ EPC အဖွဲ့ရဲ့ထင်ရှားချက်အရဖုံပြန့်နှံ့မှုကိုထိန်းချုပ်နိုင်အောင်ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းရန်နာထားမှာဖြစ်ပါတယ်။တဘာဝတန်ငွေသုံးသေးတဲ့ဒီကြောင်မီးသွေးနဲ့တခြားလောင်စာလုပ်ငန်းတွေကိုလည်းဒီနိုမာ9ရက်နေ့ထိလုပ်ငန်းလည်ပတ်မှုပိတ်ပင်ထားပါတယ်။လူညဉ့်ညံမှုကအားလုံးရဲ့ဂျမားရေးကိုထိခိုက်မှာမို့အများပြည်သူဂျမားရေးအတွက်အရေးပေါ်ဆောင်ရွက်ချက်တွေလိုရတာဖြစ်တယ်လို့ EPC ရဲ့အဖွဲ့ဥက္ကဋ္ဌကပြောကြားခဲ့ပါတယ်ခင်ဗျာ
တာကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်လေးစက်တိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအတွင်းအာဆီယံထိပ်သီးအစည်းအဝေးပွဲတွေနဲ့ဆက်ဆက်အစည်းအဝေးပွဲတွေထိုင်းနိုင်ငံမှာဒီသတင်းပတ်ကုံမှာစတင်တော့မှာဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေလုံခြုံရေးတိုးမြင့်လိုက်ပါတယ်မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရမယ်ညီလာခံကာလအတွင်းရခိုင်ပြည်နယ်အကြက်တဲအပါဝင်ဒေသရင်းပြဿနာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးကြမှာပါအပြည့်စုံကတော့ AP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြပါမယ်ရှင်
ဒေသရုံးနဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်တဲ့အစည်းအဝေးတွေမတိုင်ခင်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့တဝမ်းမှာအာဏာပိုင်တွေဘက်ကလုံခြုံရေးတွေကိုတိုးမြှင့်လိုက်ပါတယ်ပြီးခဲ့တဲ့ဩဂတ်လတုန်းကကျင်းပခဲ့တဲ့အလားတူအစည်းအဝေးကျင်းပတဲ့နားမှာလဲဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်ထိုင်းဆိုရအတွက်အကြီးအကျယ်အဆက်ရစေခဲ့တာပါဒါကြောင့်အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပတဲ့နားမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်18,000ကျော်ကိုလုံခြုံရေးချသွားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒါပြင်အရေးပေါ်အခြေအနေမှာတံပြန်နိုင်မဲ့ထူးတက်ဖွဲ့ဝင်300လည်းပါဝင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ဘန်ကောက်မြို့ပြင်ကနွန်ထပူရီအရက်မှာလုံခြုံရေးအတွက်အကျိုးလေးကျင့်ပြင်ဆင်မှုတွေလုပ်ခဲ့ပြီးတော့အထူးတက်ဖွဲ့တွေရဟယင်တွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေစဉ်အတွင်းအသေးစားဘုံပေါက်ခွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီဘုံပေါက်ခွဲမှုတွေကြောင့်တော့ထိခိုက်သေးဆုံးမှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုတစ်ချိန်အာဆီယံထိပ်သီးစည်းဝေးကိုတော့လုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။2009ခုနှစ်တုန်းကလည်းထိုင်းနိုင်ငံပတ်တရားမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးကျင်းပတဲ့နေရာကိုထိုင်းဝန်ကြီးချုပ်ဟောင်တက်ဆင်ကိုထောက်ခံတဲ့အင်ဂျီနီဝဆန္ဒပြတဲ့သူတွေဝင်ရောက်ခဲ့တာကြောင့်တချို့နိုင်ငံတွေရဲ့ခေါင်းဆောင်တွေကိုရဟယင်တွေနဲ့ကယ်ထုတ်ခဲ့ရပါတယ်။ထိုင်းဒူဝင်ကြီးချုပ်ပရဝတ်ဝမ်ဆူဝမ်ကတော့ထိုင်းနိုင်ငံအနေနဲ့လုံခြုံရေးအဆင့်တင့်ဖြစ်နေပြီဆိုတာကိုပြဖို့အချိန်ရောက်ပြီဆိုပြီးတော့ပြောကြားလိုက်ပါတယ
်ขอให้พวกเราทุกคนได้ปฏิบัติภารกิจนี้สําเร็จลุล่วงไป
အလုံးအောင်မြင်ဖြစ်မယ်လို့ပြောလိုက်ပါတယ်ဒါတိတ်ရေးကြည့်ပါလေအရင်ကလုံခြုံရေးအားနည်းခဲ့တာတွေဖြစ်ခဲ့ပြီးဒီချိန်ကထိုင်းနိုင်ငံအနေနဲ့လုံခြုံရေးအပြည့်အဝပေးဖို့အဆင့်တင့်ဖြစ်နေပြီဆိုတော့ပြရမယ်အချိန်မှာ
ပ ီးခဲ့တဲ့ဩဂတ်လတုန်းကဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ပြီးဒီပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့အဲ့ဒီဒေသကလူတချို့ကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပါတယ်ထိုင်းနဲ့မလေးရှားနယ်စပ်ကမွတ်စလင်အများစုနေထိုင်တဲ့ခရိုင်တွေမှာ2004ခုနှစ်ကစလို့လူမျိုးရေးဘာသာရေးအထူးကြုံတွေအသစ်တစ်ဖန်ပြန်ဖြစ်လာခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစလို့လူ9000ကျော်ထိဆုံးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းကအဲ့ခွဲထွက်ရေးသမားတွေအနေနဲ့အခုတစ်ချိန်မှာတော့နှောက်ရက်ပေးနိုင်ခြင်းတိတ်မရှိဘူးလို့နိုင်ငံရေးအကဲခတ် Three Strong Pop Jipiron 3ကပြောပါတယ
် Some of them were erased and the networks were burned by the
တချို့တွေဘန်းခံခဲ့ရပြီးထိုင်းအာဏာပိုင်တွေဘက်ကလည်းသူတို့ရဲ့ကိုယ်ရက်ကိုနှိမ်နင်းခဲ့ပါတယ်ဒါကြောင့်သူတို့မှာအခက်အခဲတချို့ရှိနေပါတယ်ဒါကြောင့်သူတို့အနေနဲ့အဲ့လိုမျိုးပြန်လုံနိုင်ဖို့ကတော့အချိန်ယူရပါလိမ့်မယ်ဒါပေမဲ့သူတို့ရဲ့ကြီးမားချက်ကတော့ရှိနေတော့မှာပဲ
အာဆီယံအထိပ်သီးစည်းဝေးနဲ့ဒူရှေ့အာရှဒိတ်သီးစည်းဝေးကိုလည်းကျင်းပသွားမှာဖြစ်တာကြောင့်ကမ္ဘာခေါင်းဆောင်တွေလည်းဒီစည်းဝေးကိုတက်ရောက်ချမှာဖြစ်ပြီးနိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုဆိုရင်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့အခုနှစ်မှာဒီစည်းဝေးကိုတက်ရောက်မှာမဟုတ်ပါဘူးဒီစည်းဝေးအတွင်းမှာဒေသတွင်းကအရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဘူဆာဒီစန်တီပီတာကပြောပါတယ
် there will be regional issues focusing perhaps on the South China Sea the Korean Peninsula
တောင်တရုတ်ပင်လယ်အရေးကိစ္စကိုရီးယားကျွန်းဆွယ်အရေးရခိုင်ဒေသကအခြေအနေနဲ့တံပြန်အကြမ်းဖက်နှိမ်နင်းရေးနဲ့အစွန်ရောက်အကြမ်းဖက်မှုနှိမ်နင်းရေးတွေလိုမျိုးဒေသတွင်အရေးကြီးတဲ့ကိစ္စရပ်တွေပါဝင်မှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းဒေသရင်ပူပေါင်းဆောင်ရွက်မှုလုပ်ခဲ့ပြီးဒါကြောင့်အဲ့ဒီကနေအကျိုးတူပူပေါင်းဆောင်ရွက်မှုတွေနဲ့အနာဂတ်ဘယ်ကိုဦးတည်သွားမလဲစတာတွေကိုစောင့်ကြည့်သွားဖို့ရှိပါတယ်
။ဒါမဲ့လည်းအာဆီယံနဲ့ဒေသရင်ခေါင်းဆောင်တွေအနေနဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုံသွယ်ခွင့်သဘောတူညီချက်ဖြစ်တဲ့ဒေသရင်ဘတ်ဆုံစီးပွားရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်အာဆက်ကိုလက်မှတ်ရေးထိုးနိုင်မလားဆိုတာကိုတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။အာဆက်လို့ခေါ်တဲ့ဒီဒေသရင်ဘတ်ဆုံစီးပွားရေးပူပေါင်းဆောင်ရွက်မှုအဖွဲ့ထဲမှာတော့အာဆီယံ၁၀နိုင်ငံအပြင်ဂျပန်တောင်ကိုရီးယားအိန္ဒိယတရုတ်ဩစတြေးလျနဲ့နယူးဇီလန်စုစုပေါင်း16နိုင်ငံပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ။ဒါနဲ့လည်းလေးနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးချတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအခြေတွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားရင်ဆိုင်တိုက်ပွဲတွေမိုင်းခွဲတိုက်ခိုက်တာတွေဇက်တိုက်ဖြစ်နေတော့မှာပဲ။မနေ့ကလည်းမြောက်ဦးမြို့နယ်ထဲမှာတပ်မတော်ရင်တန်းကို AA ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA တာဝန်ရှိသူတွေကရောတပ်မတော်ဘက်ကပါပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ယင်းပျက်စီးမှုရှိခဲ့ပြီးမြောက်ဦးနယ်ပန်းမြောင်ကာလန်ပျက်စီးသွားတဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီဆိုင်ပြည်နယ်မြောက်ဦးမြို့အရှိဘက်ရွာဟောင်းသောရွာနီးမော်တော်ကားလမ်းမှာတပ်မတော်စစ်ရင်တန်းကိုမနေ့ကရခိုင်လက်နက်ကိုင်အေဖွဲ့ကနေမိုင်းဆွဲတိုက်ခတ်ခဲ့တယ်လို့အေပြောခွေရခိုင်တုခကပြောပါတယ
်။ဒီရွာဟောင်းသောရွာအလွန်လောက်မှာပေါ့နော်အဲ့ဒီမှာတော့ဒီစစ်လက်နက်ကြီးကြီးတွေတင်ဆောင်လာတဲ့ဒီမြန်မာစစ်တပ်ရဲ့ဒီစစ်ရင်တန်းတစ်ခုကိုကျွန်တော်တို့ဘက်ကဂျားဖြတ်တိုက်ခိုက်တာတော့ရှိနေတာ။နော်အဲ့ဒီမှာတော့ဟိုမြန်မာစစ်တပ်ဘက်ကတော့အထူးအခက်အကြဆုံးတွေတော့ရှိတယ်။
ဒီဘုံခွဲတိုက်ခတ်မှုဖြစ်စဉ်တွင်မြောက်ဦးပန်းမြောင်းကိုသွားတဲ့ကားလမ်းပျက်စီးသွားတယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်။နောက်ရောင်းတော့ကပါဘူးအဲကျောင်းဝင်လာတဲ့သူဆယ်မိုင်းရှင်းလုံးခွဲတာနော်နှလုံးတော့ခွဲတယ်။ဒီကိုင်းကလည်းအဲ့လမ်းကြီးပြတ်သွားတာပေါ့နော်အများစုကသွားတဲ့လမ်းမကြီးဘိုင်းမှာတက်ခွဲတော့လမ်းကြီးပြတ်သွားပြီအဲ့မှာခါးတွေကထပိုင်းပိုင်းပေါ့အဲ့လမ်းကြီးသွားလို့မရတော့ဘူး။မြောက်ဦးနဲ့ပန်းမြောင်းသွားတဲ့လမ်းကြီးသွားလို့မရတော့ဘူး။
ဒီဘုံခွဲမှုမှာတမတော်ဘက်ကထိခိုက်မှုမရှိပေမဲ့ယင်ထိခိုက်မှုတော့ရှိနေတယ်လို့ဆိုပါတယ်။ အောက်တိုဘာလ30ရက်နေ့မှာလဲရွာဟောင်းသောကြေးရွာဆောင်ဘက်မီတာ900ခန့်กว่าရှိကာလံပခုံးဝဲရဘက်ကနေရမှုမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခံရလို့လုံချုံကြီးတပ်ဖွဲ့ဝင်နှူးနဲ့အယက်သားနှူးတို့ထိခိုက်တန်ရန်ရရှိကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်တန်ရန်ရရှိတဲ့ယက်သားနှူးနဲ့တူးတေဆုံးသွားတယ်လို့မြောက်မြို့နယ်ဆရာဝန်ကြီးဦးခင်မောင်ရင်ကပြောပါတယ
်တယောက်ဆုံးသွားတယ်ဒီပါအဲနောက်တစ်ယောက်ကတော့လောလောဆယ်အချိန်ကြီးကောင်းပါတယ်ဆွေးနွေးရတဲ့အချိန်ကြီးမရှိပါဘူး
ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အဖွဲ့နှင့်မြန်မာစစ်တပ်တို့ကြားအောက်တိုဘာလ30ရက်နေ့မှာလဲမင်းပြမြို့နယ်ကြော်ကတောင်သားဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်ရခိုင်ပြည်နယ်နီးတူချင်းပြည်နယ်ပလက်ဝါမြို့နယ်တွင်မှာနှစ်ဖက်စည်ရေးသိမ်းမှတ်မှုတွေရှိနေတယ်လို့စစ်ဘေးရှောင်ရွာသား6000နီးပါးရှိနေတယ်လို့ချင်းပြည်နယ်ဆိုရဘက်ကပြောပါတယ်ဒီထဲကတိုက်ပွဲကြောင့်ပလက်ဝါစစ်ရှောင်တရာနီးပါးကိုချင်းပြည်နယ်ဆိုရကထန်တလန်မြို့နယ်တွင်နေရာချထားဖို့စီစဉ်နေတာပါဒီအခြေအနေကိုချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်ဝန်ကြီးဦးစိုးထက်ကအခုလိုပြောပါတယ
်ကျွန်တော်တို့ပလက်ဝါစစ်ပီးဇာကနေပြီးတော့ဆက်လာမျိုးနဲ့စီကီရေးသွားမှာအခုမိသားစု14ဦးကလူဦးရေ84ဦးလိုက်ဖို့လုပ်ထားပါတယ်ခင်ဗျာနော်ဘာ7ရက်နေ့ကိုမိသားနဲ့ပလက်ဝါဆက်ပလန်ကနေပြီးတော့တီကီပေါ့အဲ့လိုကျွန်တော်တို့ပို့ဖို့စီစဉ်ထားတယ်ခင်ဗျာဒီပြည်ထောင်ပို့ဖို့မှာတံပေါ်နေအရာထောက်ထားပြီးတော့26လုံးရှိတယ်ခင်ဗျာ
တိုက်ပွဲဖြစ်ပွားမှုကြောင့်ပလက်ဝါမြို့နယ်ကင်တလင်းကုန်းပြင်ပီတောင်ရင်ခမ်းဝနဲ့စလိုင်ဝကျေးရွာတို့ကရွာသား600ကျော်တို့ဟာမိစာကျေးရွာမှာပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။အဲ့ဒီထဲကရွာသားတရာခန့်ဟာချင်းမြင်းနယ်ဆိုးရွာကနေစီစဉ်နေတဲ့ထန်တလန်မြို့နယ်ဒီကီကျေးရွာတံဘိုးနယ်အိမ်ယာမှာနေထိုင်ဖို့တင်ပြလာတဲ့ပုံမှာအခုလိုစီမံဆောင်ရွက်နေတယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်။စိတ်ရှောင်တွေရည်စီစားတောက်နိုင်ရေးအတွက်လည်းစီစဉ်ပေးထားတယ်လို့ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်။အဲ့ဒီမှာတော့လက်ရှိကုန်းမြင့်လေရပေါ်ထားတာဧကဟိုပြာကျော်လောက်ရှိတယ်ကနေတော့သူတို့ကိုဝင်လုခိုင်းဖို့အလို့ရတာရှိတယ်။ဒေသဒီမှာတော့တောင်ရလုတဲ့လုတ်ွက်တွေရှိတယ်။ကျွန်တော်လည်းစစ်ပေးဆောင်ကိုဒီမုံကြီးဌာနထောက်ပံ့နေနှုံးနေရှိပါလူတရားကိုဘယ်လောက်နှုံးဆိုတာအဲ့ဒါမျိုးတွေလည်းထောက်ပံ့နိုင်ရအောင်ကျွန်တော်တို့လည်းလုပ်ထားပါတယ်။အဲ့ဒီက2လ3လလောက်ရလိုက်မယ်။နိုင်ငံခြားထောက်ပံ့လည်းတစ်နှစ်လောက်ရမယ်။ဆို4လလောက်ဆိုတော့သူတို့လည်းပြည်ပြည်ကြောက်တဲ့ချိန်ကသူ့အလုပ်သူလုပ်ပြီးတော့ရက်ပြီမှာပေါ့
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်နဲ့အချင်းပြည်နယ်တွင်းမှာစစ်ရှောင်ဥယျာဉ်9000ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရင်ပြောပြသွားတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေကကိုယ်သဘောနဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်လာသူအခုနောက်ဆုံး18ယောက်ရှိခဲ့ပြီးမနေ့တုန်းကလည်း40ကျော်ပြန်လည်ရောက်လာခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုနောက်ဆုံးဝင်လာသူတွေနဲ့ပါဆိုရင်ကိုစန္ဒအလျောက်ပြန်လည်ရောက်ရှိလာသူစုစုပေါင်း400ကျော်အထိရှိသွားပြီလို့လည်းပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်နိုင်ရေးနိုင်ငံတကာကဖိအားပေးပြောဆိုနေချိန်မှာပဲကိုသဘောနဲ့ကိုပြန်လာသူ400ကျော်အထိရှိသွားပြီဖြစ်ကြောင်းမြန်မာတာဝန်ရှိသူတွေကပြောဆိုလိုက်တာပါဒီကနေ့မှလည်းတောင်မြိုလဝက်လက်ခံရေးစခန်းကနေအိမ်ထောင်စု၄စုပါတဲ့မိသားစုဝင်18ဦးကိုတရားစီစစ်ပြီးပြန်လည်လက်ခံခဲ့တယ်လို့အဲ့ဒီစခန်းကလဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
ဟုတ်ကဲ့ပြဒီနေ့ကတော့ကျွန်တော်တို့ရွေးချယ်ရာပြုမှုပြင်ရှင်းနေဒီမှာနေတိုင်းနေဆိုတော့ကျွန်တော်ထောက်ထားနေတကွာဒါစီစစ်ပြီးတော့မှခွင့်ပြုလို့မို့ကျွန်တော်တို့ဒီနေ့မှပြန်လည်လက်ခံမှုဖြစ်ပါတယ်ခင်ဗျာဟုတ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရာပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြိုလဝဲစခန်းနဲ့ငခုရစခန်းတို့ကိုထားရှိပြီးလှောက်ဖိုးကောင်ချာစခန်းကနေတဆင့်သူတို့ကိုပြန်လည်နေရာချထားပေးတာပါပြန်လည်ဝင်ရောက်လာသူအများစုကသူတို့ရဲ့ဆွေမျိုးနီးစပ်အိမ်တွေမှာနေတဲ့သူရှိသလိုအရင်ကသူတို့နေခဲ့တဲ့ရွာတွေမှာပဲပြန်နေသူတွေလည်းရှိတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်လောလောဆယ်ဆယ်ကသူကနဲနေတယ်နဲနေဆိုခိုင်ရတော့နေရာတော့ချပေးတယ်တတ်မှတ်ထားတဲ့နေရာနဲ့သူတို့ရဲ့ရွာမှာပြန်နေကြတယ်တတ်မှတ်နေရာတော့ချတော့ဆောက်ပင်းအိမ်တော်စုနှစ်စုသုံးစုဆိုတော့တို့ရဲ့လုံခြုံရေးအားနည်းနေတယ်လို့အခုလောလောဆယ်လည်းဒီလိုကတော့သူတို့ဆွေမျိုးနီးစပ်အိမ်တွေမှာနေတယ်လေ
ပြည်ခဲ့တဲ့အောက်တိုဘာလ30ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးဌာနထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်တာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ရှိတ်ဟာစီနာကလည်းရိုဟင်ဂျာဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုအကျိုးပန်းရာမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်လွှတ်တော်ကိုပြောဆိုခဲ့ပူပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုလက်မခံထားပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးသဘောတူထားပါတယ်။ဒါပေမဲ့နေရပြန်မဲ့ဒုက္ခသည်တွေချာမှာအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးဘဲဖြစ်နေပါလေရှင်
။ဆုစုပြောပြသွားတာပါရှင်။အခုတော့ပန်ရှင်မဲ့မူရစ်ဆေးတွေတင်စီရမိခဲ့တဲ့အကြောင်းကိုအလှည့်ပေးပါဦးမယ်။အေယာဝတီတိုင်းဟိုင်းကြီးကျွန်းမြို့နယ်ကမ်းလွန်ပင်လယ်ပြင်မှာ ice မူရစ်ဆေးဝါးတွေကိုထပ်မံတွေ့ရှိခဲ့တဲ့အတွက်ဒေသခံရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒါဟာ အေရီတိုင်းကမ်းလွန်ပင်လယ်ပြင်မှာ ice မူးယစ်ဆေးဝါးတွေဒုတိယကြိမ်ဖန်ဆီးခဲ့မိတာဖြစ်ပါတယ်။မြမပင်လယ်ပြင်မှာပိုင်ရှင်မဲ့မူးယစ်ဆေးတွေမကြာခဏဖန်ဆီးမိနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့မြမပြည်အနှံ့ပြားမှာဘိန်းဘိန်းဖြူစိတ်ကြွဆေးပြားနဲ့မူးယစ်ဆေးတွေကိုနေ့စဉ်ရက်ဆက်ဆိုးတယ်လို့ဖန်ဆီးရမိတာပိုင်ရှင်မဲ့သိမ်းဆီးရမိတာတွေရှိခဲ့ရကပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာဆိုရင်မြမပင်လယ်ပြင်အတွင်းကပါပိုင်ရှင်မဲ့သိမ်းဆီးရမိတာတွေရှိလာခဲ့ပါတယ်။ဒီရပိုင်းအတွင်းမှာတော့အေယော်ရီတိုင်းဒေသကြီးဟန်ကြီးကျွန်းမြို့နယ်အတွင်းမှာ ice လို့ခေါ်တဲ့မူးယစ်ဆေးဝါးပုံဆောင်ခဲတွေကိုရေထဲမှာမျောပါလာတဲ့ပီနန်အိတ်တွေတဲကနေသိမ်းဆီးရမိတာတွေရှိခဲ့ပါတယ်။ဒီလ29ရက်နေ့ကသိမ်းဆီးရမိတဲ့အခြေအနေကိုဟန်ကြီးကျွန်းမြို့နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်
။ဒီနေရာမှာမျောလာတာပါ။ကျွန်တော်ကန်ကန်ရွာဟိုဟာငချောက်ဒီကရေလုတဲ့ဆက်တွေတစီရနေပြီးအမှငချောက်ကိုသွားရင်းနဲ့အဲဒီဟိုလေကျွန်းနဲ့ကခုနမှလာတဲ့ကောင်မှာပေါ့။ဒါကိုပြည်နိုင်နဲ့အထောက်အထုပ်ပြီးလို့ဆက်ကြည့်လိုက်တော့အထဲမှကြောက်ချင်လို့လို့ပါလို့ဆိုပြီးတော့တို့ကတော့ယူထားတာပေါ့သူတို့ကလည်းအဲဘုံမကြီးကမလို့နေဆယ်လာလိုက်တယ်ဆယ်လာပြီးတော့ဒီရောက်တော့ဒီကြီးကြီးမရကြတဲ့ခါကျတော့ဒီကြီးကြီးမရကကြောက်ချင်မဟုတ်ဘူးသူတို့ဖြစ်နေတယ်ဆိုပြီးတော့အချိုးမျိုးကအဲ့ဒါအချိုးမျိုးကလည်းတစ်ဆင့်ဘာနိုင်ငံရဲတဲ့ဘက်အဲ့ဒါပေါ့ဟောအဲ့ဒါတော့နှစ်သက်ဖို့30လောက်ပါပေါ့အင်္ဂလိပ်စာတန်းနဲ့ထုတ်တွေပါတယ်ပြီးတော့တရုတ်စာတန်းနဲ့အထုပ်ပါတယ်
ပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းစာမျက်နှာမှာတော့အော်တိုဘာလ29ရက်နေ့ကဟိုင်ဂျီကျွန်းမြို့ရဲ့အနောက်တောင်ဘက်ရေမိုင်16.5မိုင်အကွာပင်လယ်ပြင်မှာမျောပါနေတဲ့ဆာလာအိတ်တလုံးအတွင်းကနေဂွန်ရှင်ဝိုင်း Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် Plastic 8 19အိတ်နဲ့ထည့်ထားတဲ့ Ice Core မူးယစ်ဆေး19ကီလိုဂရမ်ကိုငပူရောမြို့နယ်ဗန်ပွေးရွာသား3ဦးကတွေ့ရှိခဲ့ပြီးကန်ချန်ကျေးရွာအုပ်ချုပ်ရေးမှူးစီကိုအံ့နံခဲ့ကြောင်းနဲ့ဟန်ဂျီကျွန်းနယ်မြေရဲစခန်းမှာမူးယစ်ဥပဒေအရအမှုဖွင့်စုံစမ်းလျက်ရှိကြောင်းဖော်ပြပါတယ်။ဒီကနေ့နေကင်းပိုင်းကလည်းအော်တိုဘာလ31ရက်နေ့ကငပူရောမြို့နယ်မျက်မော်တင်ရွာသားတဦးကကြောက်ချံရွာပင်လယ်ကမ်းစပ်မှာဂျီဂျိုအိတ်တထုပ်ကိုတွေ့ရှိလို့မျက်မော်တင်ကျေးရွာအုပ်ချုပ်ရေးမှူးထံကိုအံ့နံခဲ့ကြောင်းနဲ့ဂွန်ရှင်ဝမ် Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် plastic 8 2 8အတွင်းက ice 1 kg တွေ့ရှိပြီးဟန်ကြီးကျွန်းနယ်မြေရဲစခန်းမှာပဲအမှုဖွင့်ဆောင်ရွက်ထားကြောင်းပြည်ထောင်စုဝန်ကြီးဌာနသတင်းစာမျက်နှာမှာဖော်ပြပါတယ်။ဒီလ16ရက်နေ့ကလည်းဖျားပုံမြို့နယ်အရှေ့ပြားကျေးရွာနဲ့ရင်ပိုင်15မိုင်ကွာပင်လယ်ပြင်ကနေဆာလာအိတ်23အိတ်အတွင်းကဂွန်ရှင်ဝမ်စာသားပါ plastic 8 အထုပ်655ဒုံမှာice core မူးယစ်ဆေး649 kg သိမ်းဆီးရမိပြီးအမာနယ်မြေရဲစခန်းမှာအမှုဖွင့်ထားပါတယ်။ဖျားပုံမျိုးနယ်အတွင်းသိမ်းဆီးရမိတာနဲ့ပတ်သက်လို့ဖျားပုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထွတ်က
ရာနေပတ်သက်လို့ကျွန်တော်တို့ကတော်တော်လေးပြောခဲ့တယ်ဟိုစုံလန်းနေတော့မှဖြစ်ပါလေကျွန်တော်တို့ကိုယ်၌လည်းရာရဲ့အရင်းမြစ်ကိုအခုချိန်ထိမသိနိုင်သေးပါဘူးနော်။မသိနိုင်သေးဘူးဆိုတာကပင်လယ်ထဲမှာမျောလာတယ်ဆိုတာကကျွန်တော်တို့ကဥပမာအဲ့ဒါလေတင်မောပေါက်လို့ပဲမျောတာလားတော့ပင်လေတဲ့ကိုပြစ်ချခဲ့လို့ပဲမျောနေတာလားအဲဒါလည်းမတည့်ခွဲဘူးကြကျွန်တော်အနေနဲ့လည်းဒါနဲ့ပတ်သက်တဲ့ဟာကိုအခုပေါ်ပြသွားတဲ့တင်မောအားလုံးသိထားတဲ့တင်မောပဲသိရသေးတယ်ဒါလေးနဲ့ပတ်သက်လို့တော့အသေးစိတ်ကတော့အမွေးရတာလို့မှဖြစ်ပါတယ
်ပင်လေပြင်မှာမူးယစ်ဆေးဝါးတွေတွေ့ရှိတာဟာ AR တိုင်းဒေသကြီးအတွင်းမှာသာမကအော်တိုဘာလ20ရက်နေ့ကလည်းတင်တင်သာရီတိုင်းဒေသကြီးရေမြို့နယ်ပင်လေကမ်းစပ်မှာice 6 kg သိမ်းဆီးရမိခဲ့ပါတယ်။ပင်လယ်ပြင်မှာအခုလိုမူးယစ်ဆေးတွေတွေ့ရှိတာနဲ့ပတ်သက်ပြီးဟိုင်းကြီးကျွန်းဖျားပုံပသိမ်မြို့ကရဲတပ်ဖွဲ့ရုံးတွေနဲ့နေပြည်တော်မူးယစ်ဗဟိုရုံးကိုဆက်သွယ်ခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်မရခဲ့ပါဘူး။ဒီနှစ်မတ်လ24ရက်နေ့ကတင်းတင်းသာရီတိုင်းဒေသကြီးကော့တောင်းမြို့အနီးပင်လယ်ပြင်မှာဆက်လက်တစည်းပေါ်ကနေ ice kilogram 1900 ကျော်ကိုလီဘောပါသူ9ဦးနဲ့အတူရေဓာတ်ကနေဖမ်းဆီးခဲ့ကြောင်းတမ်ရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတဲ့
ကိုမိုးစောပြောပြသွားတာပါရှင်ကျမတို့ VOA ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American တမ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ် VOA ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ92မီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ1ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာက
မျိုးရီတုံးတဲ့လူကခုနကကျွန်တော်ပြောသလိုကိုရည်တွင်းကိုကူကြီးဆိုင်ရည်တွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရည်ရည်ဆက်ပြရည်ရည်အစားစိတ်ဝင်အောင်တင်
ချမြေအောက်ရေဆိုင်ရာအကြံပေးဥမြင့်သိင်းရဲ့မြေအောက်ရေတုံဆွဲမှုနဲ့တန့်စင်မှုဆိုင်ရာတွေအကြောင်းပြောပြထားတာကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရမှာပါရှင်စီရေးပြိပခတွေနဲ့အတူစစ်ဘေးရှောင်ဒုက္ခသည်တွေတိမ့်နဲ့ချီပြီးရှိနေတဲ့ကချင်ပြည်နယ်ထဲမှာကချင်စစ်ဘေးရှောင်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ရေးနဲ့ခေါင်းဆောင်မှုစွမ်းရည်အကြောင်း The Role of Civil Society Organization in Women's Empowerment စာရန်ပြုစုခဲ့သူနန်းလဖိုင်ကိုမဆုမောင်ကမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင
် You can bend but never break me Cause it only serves to make me more determined to achieve my
Nalafai na san aw a ni ne bo no the role of the civil society organizations in women's empowerment so bi lo ma di kachin sit shao sakhan ni bo no athu thapin mai ja yan ma shi de di kachin sit be sit shao sakhan ni de ma shi de amyo tamii de ne patat bi lo twa bi lo ma le la khe de le la bi lo ma sa au sa dan takhu pyu su khe de lu ti ya ba de so lo a ri di kachin sit be sit shao sakhan ni de ma shi de athu thapin kachin amyo tamii de ye swan saung yi naw bi lo tharo ye lou nai zwan bo no a ra ri ne patat bi lo sa dan takhu pyu su bo nan la phai ni ne belo mya sait ku ya khe da ba le shin
ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစပွဲပရိခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲချင်းမျိုးသမီးတွေဆစ်ဆောင်မျိုးသမီးတွေသူတို့ရဲ့မျောလင့်ချက်ရှင်တောင်းသူတို့ဘာတွေလုပ်နိုင်ခဲ့တယ်ဘလို့လုပ်ဆောင်နိုင်တဲ့ swan in တွေရှိသလားလဲဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကူးလေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုတဲ့ခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကျတော့ပြိပခဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကျတော့သူတို့မှာအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလှုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသစ်ဖြစ်နေရပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပြိပခနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုပ်နိုင်ဘူးလို့ထင်ထားခဲ့တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်နောက်ပြီးကျတော့ဒီအမျိုးသမီးတွေကဒုက္ခသည်စခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်နေဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိရဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ်
ဒီကချင်စစ်ရှောင်စခန်းနေအထီကိုကိုရိုင်းသွားပြီးတော့ကွင်းဆင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှာဒီမန်ဂျာယန်ကိုကိုရိုင်းသွားပြီးတော့သွားခဲ့တယ်အဲ့လိုကိုရိုင်းသွားကွင်းဆင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုံနိုင်စွမ်းတွေရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလို့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတွေ့ခဲ့ရလဲနောက်သူတို့မှာဘလို့အခက်အခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင်
ဟုတ်ကဲ့မိုင်းချောင်အောင်ဆိုတဲ့မြို့อ่ะပေါ့เนาะဒီ KIA control area ဖြစ်တယ်ပေါ့ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်ဒုက္ခသည်စခန်းနှစ်ခုထဲမှာကျမကဒီပါကထောင်ဒုက္ခသည်စခန်းကိုရွေးရပေါ့အဲ့ဒီစခန်းကလူ3500လောက်ရှိရဆိုတော့ကျမကအဲ့ဒီမှာ interview တော့ကလူ50လောက်ကို interview ပြီးတော့ကျမဒီ research လုပ်ခဲ့ရပေါ့เนาะကျမဒီလိုမျိုး focus group တွေ interview ရဲ့နောက်ပြီးကြာလူတူတယောက်ချင်းနောက်ပြီးကြာဒီ case study နဲ့နောက်ပြီးကြာအမေအဖေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျမလုပ်လာခဲ့ရပေါ့ကျမသွားလိုက်လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြာတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့လောက်ကင်နိုင်တဲ့ swan a တွေနောက်ပြီးကြပညာရေးနဲ့ပတ်သက်ပြီးတော့သူတို့တိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့။ဥမာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်။သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်။ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေလာတင်ယူနိုင်ခဲ့တယ်နောက်ပြီးကြတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ကြီးကျန်တာဆိုတဲ့ဥစ္စာကိုသူတို့တေချာလေးကိုသိခဲ့တယ်နောက်ပြီးကြတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောကိုယ်ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှတည်ရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်းနေမှာပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေ့ခဲ့ရတယ်ပေါ့နော
်အဲ့တော့နန်းလပိုင်သူတို့မေးတဲ့ခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေ့လာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှသိနားလည်ခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအကျိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာကိုပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုထိလုပ်နိုင်ခဲ့ပေါ့နော်ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်သန်ရေးအတွက်ပေါ့နော်တစ်ခုခုလှုပ်ရမယ်ဆိုတဲ့ဥစ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာစက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်းရက်တာလေးနဲ့ဖြစ်ဖြစ်ပေါ့ကိုယ့်ရဲ့တနိုင်တပိုင်းစာစီးပွားရေးကိုသူတို့လုပ်နိုင်ခဲ့တယ်နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်ကဆိုရင်နားမလည်ဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဦးထိတ်ထားရမယ်ဆိုရဲရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီစုံဖြတ်ချက်တွေကိုချနိုင်ပါလားဆိုတဲ့ဥစ္စာတွေကိုနားလည်သဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကျတော့အနိုင်ထက်နှင်းပြုတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကျတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုယုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတည်တည်လေးတွေပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာရန်ပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေသေးရအောင်တွေးခဲ့ရတယ်ပေါ့နော်နောက်ပြီးတော့ဒီဒုက္ခသည်စခန်းကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးရဲ့နောက်ပြီးတော့တကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးရဲ့ဥစ္စာကိုတွေးရတယ်အဲအကြောင်းမလို့ပေါ့နော်ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေထောက်ပံ့နေတဲ့တဲ့မရပဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုတယ်ပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူးပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော်
နန္ဒဖိုင်အနေနဲ့ဒီမိုင်းချယန်ကရှိတဲ့ကချင်စစ်ပြေးစစ်ကြောင်းဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်။ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်တွေအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်မိုင်းနေတက်ဆိုင်တဲ့တာဝန်ရှိသူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီကချင်အမျိုးသမီးတွေရဲ့အကိုစားဘယ်လိုသတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်။ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခတဲ့စခန်းမှာသွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာသွားပြီးတော့ရှာလို့လည်းရတယ်ပေါ့နော် online မှာလည်းကြည့်ရှုလို့ရတယ်ပေါ့နော်ဒီစာအုပ်လေးอ่ะဆိုရင်တကယ်ပဲအသိပညာပေးရဲ့စာအုပ်လေးပေါ့နော်ကျွန်မတို့ဒီချင်းပြည်နယ်မှာရှိတဲ့ဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝကိုပိုဆာနာလာမယ်ပို့အတွက်ရဲ့နောက်ပြီးကြတော့ဒီအခုလာမယ့်မျိုးဆက်သစ်အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမဲ့စာအုပ်လေးလို့ကျွန်မယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွှမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ
်မဆုမွန်စီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနေ့ဖက်စနေနေ့မနေ့ဖက်မှာလည်းနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမှာပါအမေရိကန်မှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ့် DV ကန်ဆယ်မဲ့လျှောက်လွှာတင်ရမယ့်နောက်ဆုံးရက်ဟာနိုဝင်ဘာလ5ရက်ဖြစ်လို့အခုဆိုရင်4ရက်သားကြာမှာတော့တယ်ဒါကြောင့်DV လျှောက်လွှာဖြည့်ဆွက်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွက်ဖို့နဲ့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုကိုအောင်အောင်ကမက်ကင်ဖြူထွေးနဲ့အတူပြောပြပေးထားတာကိုဒီသတင်းပတ်ရဲ့သတ္တဆောင်လေးအမေရိကန်တခွင်မှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါတယ်ရှင်
2021ခုနှစ်အတွက်အမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။မြန်မာစံတော်ချိန်အောက်တိုဘာလ2ရက်ည7:00နာရီခွဲကနေနိုဝင်ဘာ5ရက်ည7:00နာရီခွဲထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုရတယ်။ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောပြအောင်ပါမက်ခင်ပြည့်တွေ့ရေ
။ဟုတ်ပါတယ်ကိုအောင်ရေ။ DV လျှောက်လွှာတွေကို www.dvlottery.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို TV ကန်ဆယ်မဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆယ်မဲ့အကြောင်းကိုပြောပြပါအောင်ရှင့်
DV ကန်ဆယ်မဲ့ဆိုတာကတော့ American ပြည်အောင်စုမှာရွှေ့ပြောင်းချေချနေထိုင်သူတွေရှောက်လို့ရတဲ့ကန်ဆယ်မဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ2021ခုနှစ်အတွက်အမေရိကကိုလာရောက်ချေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကို American ဆိုရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်လျှောက်လွှာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမယ့်အဆိုရာကို2020မေလ5ရက်နေ့ရောက်ရင် DV ကန်ဆယ်မဲ့ Internet dvlottery.state.gov မှာသွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန္ဒိချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆယ်မဲ့ကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ DV ကန်ဆယ်မဲ့ကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ 5,000 လောက်ရှိတယ်လို့ဆိုပါတယ်။DV ဗီဇာကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
DV ဗီဇာကကမ္ဘာနေရာဘယ်ပိုင်းကလူဘလောက်ကိုပဲခေါ်မယ်အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါမြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV ရှောက်ခွင့်ရှိပါတယ်ဗျာ
DV ရှောက်လာတွေကို website မှာဖြည့်ဆွက်တာမှာတော့ကိုယ့်ဘက်သာဖြည့်ဆွက်ဖို့ကိုတိုက်တွန်းချပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတရားမှကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လေ ဲ့လိုဖြည့်ဆွက်ချိန်မှာကိုကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ
။မိထားတဲ့မိကွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့ရှောက်လှပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လှနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ။
ရှောက်လာတဲ့မှာကိုရေးအချက်လက်တွေဖြည့်ဆွက်ရမယ့်အပြင်ကိုရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကိုရှောက်လွာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုဘာသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြည့်ရပါမယ်။နောက်ခံမှာအရေးကြနေတာမျက်နှာမှာအလှပြင်ထားတာစပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာဟာလည်းပုံမှန်ဖြည့်ရပါမယ်။မှောင်နေရင်ပဲဖြစ်ဖြစ်ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်ဖြစ်ရမှာပါ
။ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရည်ချင်းဒါမှမဟုတ်ကို့အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချာဖြည့်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်အောင်ရှိမရှိနဲ့အိမ်အောင်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်အောင်ကပါလာတာလားစသဖြင့်အလုံးဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုတွေခမောနဲ့ဇနီးနှစ်ယောက်လုံးလဲတီးကြစီလျှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်အောင်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေဒီဗီဗီဇာလျှောက်ဖို့ဘယ်လိုအခြေချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင့
်ကောင်းပါပြီမက်ကွန်ပျူတာရေဒီလိုဒီဗီလျှောက်ဖို့အတွက်လိုအပ်တဲ့အခြေချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုတ်ကိုလုတ်ကင်ဖို့အတွက်သင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်။ဟုတ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီလျှောက်လွာပိတ်ရနာအထိစောင့်ဆိုင်တာမျိုးကိုမလုပ်ဘဲစိုးနိုင်သမျှစောစောလျှောက်လွာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့လျှောက်လွာပိတ်ရနီးကပ်လာချိန်မှာလျှောက်တဲ့သူတွေပြုံးပြီးတော့လျှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးကြည့်ရကတော့လူတယောက်ကိုတစ်ကြိမ်သာဒီဗီလျှောက်ထားနိုင်မှာပါ။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်။
ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်ရှောက်လွှာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့ရှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်ရှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုဘာသာနိုင်ငံခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာသွားရှာကြည့်ရမှာပါ။ဒီလိုဒီဗီကန်ဆမ်းမဲတွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခချင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါရစေ။ဒါနဲ့မြန်မာနိုင်ငံကနေဒီဗီကန်ဆမ်းမဲပေါက်ပြီးတော့အမေရိကန်ပြည်အောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲဖော်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစံလာကြတာပါ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြသူတွေရှိပါတယ်။ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါရယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ချမ်းကဝါရှင်တန် DC နယူးယောက်နောက်ဖက်ချမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးဘဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်တွေဖော်ခွင့်ရနေတာကို။ကဲဒီဗီကန်ဆမ်းမဲအကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2021မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ။
ကိုအစီအစဉ်တင်ဆက်ပေးတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအင်ကာနေ့မနစ်ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ပေးမဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ရန်ကုန်လူတို့ထက်ဝလောက်မိခိုသုံးဆွဲနေရတဲ့မြောက်ရည်အရင်းမြစ်ဖြစ်တဲ့ရေကျိုးစိတ်ဝင်နှုံတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်။ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါသလား။မြောက်ရည်ရေသွေးကောင်းအောင်ဘလို့ထိမ့်သိမ့်နိုင်ပါသလဲ။မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရည်ဆိုင်ရာအကြံပေးကူးမြင့်သိန်းကိုမေးမြန်းပြီးတင်ပြပေးပါမယ်။မြောက်ရည်အခုရန်ကုန်မှာအခြေအနေဆိုးလာတဲ့အခြေအနေအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
အခြေအနေပြန်ကောင်းအောင်ဟာငန်းနေတဲ့မြောက်ရည်ကိုချူအောင်လုပ်လို့ဒေါက်ကင်းမျိုးတဲ့ကျွန်တော်တို့ဗမာပြည်နေတော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာမြေတလင်းလူနိုင်ငံမျိုးတောင်မှာရင်းငံကိုမတွောအောင်သူဘာလုပ်လဲဆိုကြားကန်တွင်းနေတူးတယ်မြေတလင်းလေးမြောက်ရည်တုံးနေသူဆိုတဲ့စီရှူကနိုင်ငံတစ်ခုပဲရေကျူတွင်းနဲ့ဟိုဒီ North Sea ရေငမုံရောရေကျူတွင်းနဲ့ North Sea ရဲ့ကြားထဲမှာသူကတွင်းကျူးလိုက်တယ်ဗျတွင်းကျူးပြီးအဲ့ဒီတွင်းရဲ့ရေတွေကို North Sea ကိုပြန်ထုတ်သွင်းတယ်ဗျအဲ့တော့ရေငန်းအဲ့ဒီတွင်းဆက်ကလေးနေတယ်အဲ့တော့ဒီရေငန်းပြန့်နှံ့မှုကထိန်းထားတာပေါ့ဗျအဲ့လိုလုပ်လို့ရတယ်ဒီလိုလို့ရေငန်းကိုရေကျူကြတော့ဘယ်လိုလုပ်လို့ရမလဲဆိုရေကျူချက်တဲ့စိတ်ုံတည်းထွက်လာတဲ့ရေငန်းကိုကျွန်တော် membrane နေနဲ့အခုခေတ်သုံးနေတဲ့ RO ဘာလို့အဲ့ဒါတွေနဲ့ကြည့်ပြီးတော့မှတနိုင်တစ်ပိုင်းလို့လို့ပဲရတယ်ပေါ့။ဒါမျိုးဒီကြီးမြင့်တဲ့နောက်ဘက်ကမြို့တက်မှာတော့သူတို့ဒုက္ခစီစဉ်နေရှိတယ်။နောက်တစ်ခါဟိုကျွန်တော်တို့ filtration system နဲ့ဒီစီပင်သားရရည်ပြီးတာကြီးကျွန်တော်တို့ပေါက်တော့ဝါတော့ပေါ့ဆိုတာကြီးဟုတ်နောက်ဆက်ကြတာပေါ့ဒီရည်ပြူတော့တော့အဲ့ဘက်ကတွင်းရည်တွေကိုသူတို့ရည်ပြီးရည်စုပ်ပြီးတော့ရည်ပြီးကိုလုပ်နေတယ်ဗျ။အဲ့ဒါကြီးကိုကြတော့သူတို့ကကျွန်တော် mass treatment ခေါ်တာပေါ့ဒူးတယ်လိုက်ပေါ့ဒီကနန္ဒမီကိုပန်းချီပြီးတော့ဒီလိုမောင်းချရတယ် irrigation လုပ်တာပေါ့လီနဲ့တွေ့တယ်ဟိုနီနဲ့တွေ့တယ်ပြီးတော့ဟိုသဲဒီတွေကိုဖြတ်တယ်ကြောက်စပစ်ဒီတွေကိုပြတ်တယ်အဲ့ဒီကနေမှ GT အောင်ပတ်အောင်လုပ်တယ်ပေါ့ရဲ့အဲ့တော့ဘာဖြစ်လာလဲဆိုတော့ potable water ပေါ့ပေါက်300တစ်တော်တဲ့အနေထားမှာရှိတဲ့ရည်မျိုးတော့ရနိုင်တယ်ပေါ့ဒါမျိုးဒီလိုအပ်တဲ့အနေထားကတော့ရန်ကုန်တမြို့လုံးမှာရှိတဲ့လူတွေကလုံးပြီးနေတော့အောင်ကြတော့တော့သူတို့နေရာခွဲခွဲပြီးလောက်ကြရမှာပေါ့တနေရာတဲ့ဒီစုတွေကနေတော့မှမလုံနိုင်ဘူးဘာလို့လဲဆိုတော့စီပင်မှာကိုပဲစီပင်ကြီးကိုဖြည့်ပြီးဖို့အတွက်စိတ်ယူတွင်ကစီပင်ကိုယ်တိုင်းကတူးထားတယ်ကို645လင်းရှိအဲ့ဒီကနေကိုသူကတနေ့ကိုရေကန်လန်တန်းတရာကျော်ထုတ်နော်အဲ့ဒီမှာစိတ်ယူလို့ယုံနေပြီးတာကြီးမပါသေးဘူးနော်ပုဂ္ဂလိကထုတ်တာဆိုလို့ရှိရင်တနေ့ကိုအဲ့ဒီကအများကြီးပဲတတ်ကိုပဲရေကန်လန်တန်း50 60ကျော်ထုတ်တော့တယ်ဒီတနေ့အဲ့တော့ထုတ်တဲ့နှုန်းကတော့မြေတူကညားတာပေါ့ဗျာဒီမြောရည်အခုနဒေါက်ကင်မျိုးတဲ့ပြီးတဲ့မိကုန်းကိုပြောဖို့အတွက်ကြတော့တော်တော်လေးကိုပြညာရဆိုင်ရနဲ့မြောရည်စီမံခန့်ခွဲမှုပေါ့ဗျာပြညာရဆိုင်ရစီမံခန့်ခွဲမှုနဲ့တွေ့ချက်မှုတွေကိုတည်တည်ချာချာဒီစီမံကိန်းပုံစံနဲ့လုံးဝသိရမှာဗျာ
မြောရည်ကဒီလောက်အရေးပါတာကိုလူတွေသိအောင်ပေါ့နော်ဘယ်လိုလုပ်ပေးရမလဲဆရာဘယ်လိုပညာရေးလို့လုပ်ပြရမလဲဟုတ်ကဲ့
လူတွေသိအောင်မြောရည်ကိုခင်းနေခင်းထုတ်ပါအိမ်မှာရည်တွင်းရှိတယ်ဆိုရင်ကိုယ့်ရင်ရဲ့ရည်တွင်းကိုတစ်နှစ်တခါရည်ဆန်းမှာရည်ဆန်းတက်စီစီပါအကြမ်းမြင့်အနည်းဆုံး pH ဆန်းမှာကလိုရိုက်ဆန်းမှာရည်ငန်ဘယ်လောက်ပါပါလဲ TDS total dissolved solid ဆိုတဲ့ရည်ထဲမှာပါဝင်နေတဲ့ဓာတ်ဆက်ပြောင်းဝင်မှုနှုန်းအားလုံးရဲ့ပမာဏဘယ်လောက်ရှိလဲပြအောင်ဆန်းသက်ထားပါနောက်တခါဟိုရည်စည်းလားရည်သွက်လား hardness ကိုဆန်းပါနော်တန်တက်ဘယ်လောက်ပါတယ်မပါဘူးလေ manganese ပါလားမပါဘူးလားဒါဒီလိုစံတပါနောက်တခါအကြံမြင်းဒီမြောက်ရည်ရဲ့တောက်300တင့်တော်တဲ့အစီအစဉ် the ratio standard ပေါ့ကျွန်တော်ကကျမ်းမာရေးဖွယ်သမတ်တာတဲ့အစီအစဉ်တင်တာရဲ့အခုဆိုရင်မြန်မာကျမ်းမာရေးဌာနကနေလည်းသမတ်တာတဲ့အစီအစဉ်တန်းထွက်နေပါလိမ့်ဒါမျိုးလူမှုလက်ထဲကိုတော့ကြည့်အောင်နေသေးတယ်ပေါ့မရှိသေးဘူ
းအဲ့လိုလူတွေများများသိလအောင်ဘယ်လိုလုပ်အောင်လဲဆရာ
အဲ့လိုပြောဖို့အတွက်ဌာနဆိုင်ရာဒီလုပ်ငန်းကိုလည်းပတ်နေတဲ့ပညာရှင်ပြပြောရမယ်တွင်းတူသမားကသူကတွင်းနဲ့တူပေးတာဒီထွေရင်ပြီးပြီးပစံဆိုပြီးကရေတွင်းထားခဲ့တယ်ကိုတွင်းကိုကိုထိန်လို့အဲ့တော့တွင်းပိုင်ရှင်ညော့ရီတုံးတဲ့လူကခုနကကျွန်တော်ပြောသလိုကိုရေတွင်းကိုကုကျူးဆိုင်ရေတွင်းနားမှာ toxic အဆိပ်တောက်ဖြစ်စီနဲ့ဟိုရေတွေဆက်ပြားရေတွေအစစိတ်ဝင်ကောင်းသတိထားနော်ကိုရေဒီနေ့ဘယ်လောက်ထုတ်ကုန်လဲပါလဲသတိထားနည်းနည်းလေးသိမြင်ပြီးနားလေးလေးဆိုရင်စတူးရကတွင်းသမားကိုဒီတွင်းရမှတ်တမ်းယူခိုင်းဒီဘယ်လောက်တူးတယ်တွင်းကျယ်ဘယ်လောက်လဲလေးလမလာလည်းမလာချောလမလာအနေပြီးတူတာအနေပြီးတူလေပြီးနေရလားတရားလားသုံးရလားရေပိုက်ဇကာရေစီရေဝင်တဲ့ဇကာချထားတာဘယ်နှပြီလဲဟိုရေဝင်တဲ့ဇကာအထူးကဘယ်နဲ့လက်မဆယ်လက်မ
ဆယ်ပြီလား၁၅ပြီလားဒါတွေကိုကတိထားဖို့အတွက်ကိုတွင်သမားတွေရှိမှမတ်တမ်းမာရတောင်းအောင်မယ်ကျွန်တော်လုံတော့အဲ့လိုလုပ်ခဲ့တယ်အဲ့ခုကတွင်သမားတွေကြတော့အဲ့လောက်ကိုမလုပ်ကြဘူးပြမလုပ်တော့ရဘူးဖြစ်နေတာပေါ့ဒီတော့တုံးဆွေးတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲကျွန်တော်ဒီမှာကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေပညာရှင်တွေဒီလုပ်ငန်းမှာလုပ်နေတဲ့ဇလဗူလေးပညာရှင်တွေပါဝင်ပြီးတော့မှပညာပေးသေးတယ်လုပ်အောင်အစားပြုအောင်အဲ့ဒီကလေးတွေကြောင်းနေရက်ွက်တရားနဲ့လုပ်ပြီးတော့မှသူတို့နားလည်နေရတယ်အင်္ဂလိပ်လိုပြောရင်တော့မီယောကြီးဆို invisible visible ဖြစ်အောင်ခုနကျွန်တော်ပြောသလိုလုပ်ပြရမယ်ဒါမှသူတို့ကသိလာပြီဟာဒါဆိုတို့ရဲ့အကြီးကြီးတာပါလားဟာကိုအိမ်ရဲ့ရည်တွင်းသားမှာဘေးအိမ်ကနေပြီးတော့ဒီပါလုပ်လေကိုအိမ်ကတော့မျက်နှာစာမှာရည်တွင်းတူးထားတယ်နောက်တိမ်ရဲ့နောက်ပွေးပြင်းနေသူကအင်နာချင်းတူးနေကိုရည်တွင်းမှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားအောင်နည်းနည်းဒီကြိုတင်ပြင်ဆင်မှုတွေလုပ်တင်လာချင်းလုပ်အောင်ပေါ့သူ့ကိုသွားပြီးတော့complain လို့တော့မရဘူးဒါလည်းဥပဒေမှမရှိဘူးလေကျွန်တော်ပုံမှန်ကမရောရည်ဥပဒေအခုမှလုပ်တုံးတိုင်းတုံးဆိုတော့ပုံမှန်ကရည်တွေတူးချင်တာတူးထုတ်ချင်တာထုတ်အဲ့လိုမျိုးတွေတိုင်းနဲ့ရရှိနေတာဟုတ်အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုတ်တအောင်အသေးချင်းတွေလုတ်ပြရမယ
်ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ်ရန်ကုန်ကနေပေါ်အတူတူပဲ
နေပါ
မန္တလေးဆိုပူဆိုးသေးတယ
်မြန်မာနိုင်ငံတဝမ်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတိထ
ားဘောတတိထားတဲ့နေလူတွေကဘာလို့တတိနေထားလဲဆိုတော့မြို့ရံမြန်မာမမြင်ရတာမြင်းနဲ့ဒီတောင်မှအမတ်တမဲတစ်ခါနေနေနေတာပဲဟိုချောင်းနေမြောင်းနေတဲ့မှာတော့စစ်ကြီးဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SCG ဇူးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERB တဲ့ဆက်စီးတယ်အဲ့ဒီမှာမှရည်ရည်ရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မြေပေါ်ကြီးက visible နော်မြေရောကြီးက invisible မမြင်နိုင်တဲ့ကြီးဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘလိုလိုတင်းတင်းနေလဲဆိုတာတုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတယ
်ဦးမြင့်သိန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာတွင်ပြန်ဆင်ကြဦးမယ်
တော်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုမနေ့ဖန်စနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရစေ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595နဲ့အတူလိုင်းဒိုမီတာ29 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။မနေ့ဖန်စနေနေ့မနေ့ဖက်အစီအစဉ်မှာတော့ဆော့စကထုတ်လွှင့်ပေးခဲ့တဲ့သတင်းပါစင်ကနာရီတွေကအမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပြန်လဲထုတ်လွှင့်ချက်တွေနားဆင်ကြရမှာပါရှင်အခုတောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီလောက်ရဟာအမေရိကန်သမိုင်းမှာအကြီးအမားဆုံးအပြစ်မရှိအပြစ်ရှာတဲ့လောက်ရကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်သမ္မတကိုတရားစွဲနိုင်ရေးအောက်လွှတ်တော်ကော်မတီတွေမှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအပေါ်ထောက်ခံသူပိုများလာတဲ့အကြောင်းနောက်ဆုံးစစ်တမ်းတစ်ခုမှတွေ့ရပါတယ်။ AP သတင်းဌာနရဲ့အများပြည်သူရေးရသုတေသနဌာနကပြုလုပ်တဲ့စစ်တမ်းမှာစုံစမ်းမှုတွေကိုထောက်ခံသူ48ရာခိုင်နှုန်းကန့်ကွက်သူ38ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့စစ်တမ်းနဲ့မှပါဝင်သူ၃ပုံတစ်ပုံကပဲလွှတ်တော်အနေနဲ့စုံစမ်းစစ်ဆေးမှုကိစ္စတွေကိုထိတ်တန့်ဦးစားပေးလွှတ်တော်ကလုပ်တင်တယ်လို့မြင်ပါတယ်။အောက်လွှတ်တော်အမတ်တွေဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာထိန်းချုပ်ရမယ့်တာဝန်အရစုံစမ်းနေတာထက်နိုင်ငံရေးအရစုံစမ်းနေတယ်လို့သူတို့ကပြောကြပါတယ်။ထိုင်းနိုင်ငံမှာနှစ်ဖက်နိုဗင်ဘာ၂ရက်နေ့စတင်မဲ့35ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကျင်းပမယ်။အစအဦးတဝိုက်ရဲနဲ့စစ်သား9,000ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတွေတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကတော့ဒပန်ကောက်မြို့တော်ကိုဒီကနေ့ရောက်သွားပါပြီ။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျန်းမာရေးကိုအန္တရာယ်ဖြစ်စေနိုင်လောက်တဲ့ဖုံဖုံတွေလေထုထဲမှဖြစ်နေတဲ့အတွက်လာမယ့်အင်္ဂါနေ့နိုဗင်ဘာ5ရက်နေ့အထိကျောင်းတွေပိတ်ထားဖို့အာဏာပိုင်တွေကြေညာပြီးတော့ကျောင်းတွေမှာနှာခေါင်းစီးတွေလိုက်လံဝင်ကားနေပါတယ်။ပတ်ဝန်းကျင်ညဉ့်ညက်မှုကာကွယ်ထိန်းချုပ်ရေး EPCA အဖွဲ့ကလည်းအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေကြားရောက်နေပြီလို့ကြေညာခဲ့ပါတယ်ရှင်။
တကြံနေညာပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ပြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။မနေ့ဖန်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32/40/48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.